ထိုင်းနိုင်ငံထဲမှာတော့အခြေခံလုပ်အားကလစာကိုလက်ရှိတရက်မှာထိုင်းဘတ်ငွေနဲ့300ကျော်ပေးနေရကနေဘတ်ငွေ900ကျော်အထိတိုးမြင့်ပြီးတော့ပေးဖို့ထိုင်းလုံသမားတမကတွေနဲ့မြန်မာရွှေပြောင်းအလုံသမားတွေကတောင်းဆိုလိုက်ကြပါတယ်။ဒီကနေ့မေလာတရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအလုံသမားနေ့အထိမ်းအမှတ်အဖြစ်နဲ့ထိုင်းဆိုရထံကိုအခုလိုတောင်းဆိုလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
။မေလာတရက်နေ့မှာကြာရောက်တဲ့မေရီနေ့အပြည်ပြည်ဆိုင်ရာအလုံသမားနေ့အထိမ်းအမှတ်အဖြစ်အနိုင်ဆုံးလုံအားကလစာကိုလက်ရှိတနေ့353ဘတ်ပေးနေရကနေ915ဘတ်ထိတိုးပေးဖို့နဲ့ကိုဝင်ဆောင်လူသမားတွေရဲ့အခွင့်အရေးတွေတိုးမြင့်ပေးဖို့ထိုင်းလူသမားတပ်မကတွေနဲ့မြန်မာရှေ့ပြောင်းလူသမားတွေကထိုင်းအစိုးရထံတောင်းဆိုခဲ့ကြပါတယ်။ဒါ့အပြင်အလုသမားတပ်မကတွေလွတ်လပ်စွာဖွဲ့စည်းခွင့်ပြုဖို့နဲ့မြန်မာအလုသမားတွေရဲ့နေထိုင်ခွင့်အထောက်အထားစာရွက်တွေကိုတက်တန်းတိုးပေးဖို့တွေကိုလည်းထည့်သွင်းတောင်းဆိုခဲ့ကြပါတယ်။လူသားတွေရဲ့မိသားစု၃ယောက်စာဖူလုံနဲ့လောအကလစာရရှိရေးစတဲ့အချက်တွေကိုလည်းဆောင်ရွက်ပေးဖို့ထိုင်းအစိုးရကိုတောင်းဆိုခဲ့ကြပါတယ်။လက်တလုံးမှာတော့အခြေခံအနိုင်ဆုံးလောအကကိုနှစ်ဆတိုးတောင်းဆိုလိုက်တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အမှုဆောင်ဒါရိုက်တာဦးထူးချစ်ကအခုလိုပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒီအလုပ်သမားဟိုပါပေါ့ထိုင်းနိုင်ငံမှာပေါ့နော်ထိုင်းအလုပ်သမားတွေကတော့သူတို့ရဲ့အခြေခံလောအကကိုအများအားတောင်းဆိုနေတာရှိတယ်။ဒီကျွန်တော်တို့ဒီမှာနေဒီမှာနေသူတို့ဆန္ဒပြတောင်းဆိုရကြမှာတော့ကျွန်တော်တို့ဒီအနေနဲ့လောကဒီဟိုဆောက်ငွေပေါ့နော်935နဲ့လောကပြရမယ်နော်ဒါတော့ဟိုအဲ့လိုမျိုးတောင်းဆိုတာလည်းသူတို့ပြရပါတော့
ရှေ့ပြောင်းလို့တမားတွေကတော့မိသားစု3ယောက်စာဖူလုံနဲ့လောအကလစာရရှိရေးဆိုတဲ့အချက်တွေစောင့်ရွက်ပေးဖို့ထိုင်းအစိုးရကိုတောင်းဆိုခဲ့ကြပါတယ်ရှေ့ပြောင်းလို့တမားတွေအခုလိုမျိုးလောအကနှစ်ဆတိုးတောင်းဆိုကြတာဟာကုန်စည်နှုန်းတွေကြီးမြင့်လာကြောင်းလို့လည်းဦးထူးချစ်ကပြောပါတယ်
။ကျွန်တော်တို့ဒီတက်နှစ်ဆလို့ဆိုပေမဲ့လည်းပေါ့နော်တကယ်လို့နိုင်ငံကမှာသွားလုပ်နေတဲ့ဒေါ်အကန့်နဲ့ဆော်လို့ရှင်တော့ဒါတော့အမှန်တမဟိုနည်းလုံးပါလေ။နောက်တစ်ခုကလည်းကျွန်တော်တို့ဒီဟိုလူမှုဖူလုံကြီးညပုံငွေဆိုတော့လည်းကျွန်တော်တို့အလုပ်သွားတွေကိုအသုံးစွဲပြုတာအများကြီးဟိုနည်းပါသေးတယ်ပေါ့နော်။ဒါကျွန်တော်တို့ဖြစ်နေတော့ဒီနှစ်ဆလောက်ဖြစ်တယ်ဆိုပေမဲ့လည်းအလုပ်သွားတွေတောင်းဆိုတာတော့ဒါတော့သူတို့ရတဲ့ရတဲ့ဟာကိုတောင်းဆိုရလို့ပဲကျွန်တော်တို့ပြောရှင်နေတယ်
ဒီတောင်းဆိုမှုဟာအလုတ်သမားတိုင်းရတဲ့နဲ့အခွင့်အရေးဖြစ်တယ်လို့လဲဆိုပါတယ်
။ဟိုသူတို့ကတော့နေတဲ့ကျွန်တော်တို့လည်းဒါအခြေခံလောအကပေါ့နော်အနည်းဆုံးနှစ်ပိုင်းပေါ့အခြေခံလောအကတောင်းဆိုတာတစ်ပိုင်းဟိုချန်နယ်ကျွန်တော်တို့လူမှုကုလုံရေးအခွင့်အရေးတွေကိုရဖို့တောင်းဆိုတာတစ်ပိုင်းပေါ့နော်။ဒါတော့ကျွန်တော်တို့နေနေကတော့အလုတ်ချင်းကြည့်တော့အခြေခံလောအကချင်းကြည့်တော့ထိုင်းအလုတ်သမားတွေရတဲ့နဲ့အခြေခံလောအကတိုင်းမှာတော့ဟိုမြန်မာရှစ်ပြောင်းလုပ်သမားတွေပေါ့တခြားနိုင်ငံရှစ်ပြောင်းလုပ်သမားတွေလည်းကြည့်တဲ့လေလို့ပြောလို့ကျွန်တော်ပြောတ
ာ။ထိုင်းမြန်မာနယ်စပ်မှာလည်းမေရီနဲ့အခမ်းအနားတွေကိုရှေ့ပြောင်းလို့သမားရင်းလှုပ်ဆောင်နေတဲ့အဖွဲ့တွေကစုပေါင်းဆောင်ရွက်ကြပြီးအလုသမားတွေရဲ့ရတဲ့နဲ့အခွင့်အရေးတွေအလုသမားတွေရဲ့နစ်နာမှုတွေကိုဖြေရှင်းနိုင်ဖို့တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာတရားဝင်အထောက်အထားရှိတဲ့မြန်မာအလုသမားနှစ်သန်းကျော်ရှိပြီးအထောက်အထားမဲ့တွေလည်းနှစ်သန်းကျော်သုံးသန်းနီးပါးထိရှိလာတယ်ဆိုပြီးရွှေပြောင်းလို့သမားကြီးလှုပ်ဆောင်နေတဲ့အဖွဲ့တွေကပြောဆိုကြပါတယ်ရှင်